မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောက်မှာလူရဲစေပေမဲ့နေရပြန်ခွင့်မရကြဘဲဖြစ်နေကြတဲ့ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေအချုပ်ခန်းကထွက်ပြေးဖို့ကြိုးစားကြတဲ့သတင်းကိုပြောပြပါမယ်။ရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်မှာထိမ့်သိမ်းခံရတဲ့မြန်မာ400ကျော်ဟာလူရဲစေပေမဲ့နှစ်တေလတွေချီဆက်လက်ထိမ့်သိမ်းခံရပြီးနေရပြန်ခွင့်မရတာကြောင့်ထွက်ပြေးဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။တင်းလာနေအစောပိုင်းကထွက်ပြေးဖို့ကြိုးစားခဲ့ကြသူတွေထဲမှာအမျိုးသမီးတွေလည်းပါဝင်ကြောင်းထိုင်းနိုင်ငံအခြေစိုက် AAC လုံသမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးရဲမင်းကပြောပြပါဗျ
။ထိုင်းလာဘကရဲ့မှာကျွန်တော်တို့အိမ်တန်ပို့မယ်မြန်မာလူသားတွေထားရတဲ့လေးတဲ့အချင်းတော်ရှိရပါတော့လေးတဲ့အချင်းတော်အဲ့ဒီမှာထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသားအလုံး400ကျော်လို့သိရတယ်။မိန်းကလေးတွေလည်းပါတယ်မိန်းကလေးတွေ60မျိုးသားပါတယ်လို့သိရတယ်။အဲ့မှာဒီသူတို့တွေကဒီအာနာအိုင်လေးတဲ့တကားဟိုပေါ့နော်တကားတော်တွေယူပြီးတော့ဒီထောင်းတွေဆက်ပြီးကိုကျူးစားရတာ။သူကပြည်ထောင်နေလဲရှိပြီးထောင်းနေလဲကြာပြီးပြီးအကြောင်းမျိုးမျိုးနဲ့ကျန်တယ်ပြည်ပြီးတော့ချုပ်ရဒီပြည့်ပြီပေါ့နော်အဲ့ဒါအိန္ဒိယကိုမင်းရတာကြာပြီးတော့အိန္ဒိယချင်းနဲ့အိန္ဒိယကြီးအိန္ဒိယပို့ပြီးဆိုပြီးတော့လဲထောင်ထဲကနေပြီးတော့အတန်အနေနဲ့သနာထုတ်ပေါ်တယ်လို့သိရတယ
်အချုပ်ခန်းတကားတွေကိုဖွင့်ထွက်လာခဲ့ကြပြီမဲ့နောက်ဆုံးတကားမှာပိတ်မိနေတာကြောင့်ထွက်မပြေးနိုင်ပဲပိတ်မိနေခဲ့ကြတယ်လို့လဲပြောပါတယ်လူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာရုံးရင်ဆန်ခတ်ဖြစ်ခဲ့ရာကနေထိုင်းလုံခြုံရေးတပ်ဖွဲ့ဝင်အင်အား200လောက်ကလုံခြုံရေးယူခဲ့ကြရပါတယ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်တုန်းကအခုစုပူမှုဖြစ်ခဲ့တဲ့လူဝင်မှုအချုပ်ထောင်ဟာထိုင်းနိုင်ငံတောင်ပိုင်းကအချုပ်စခန်းတွေကလွတ်ရပ်စေသူတွေကိုယာယီထိမ့်သိမ်းပေးထားပြီးမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးလေရှိပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ချမ်းကော့တောင်းမြို့မှာကတ်ယောဂါကာလစောင့်ကြည့်ရေးစင်တာတွေမလုံလောက်တာကြောင့်အချုပ်ကြခံပြီးလွှဲပြောင်းပေးမဲ့မြန်မာနိုင်ငံသားတွေကိုအစုလိုက်အပြုံလိုက်လက်ခံဖို့အခက်အခဲကြုံနေရကနေထိုင်းနိုင်ငံကအချုပ်တွေမှာလူတွေပုံများလာတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။အခုနောက်ဆုံးလူဝင်မှုကြီးကြပ်ရေးထောင်မှာစုပူမှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းမြန်မာအာဏာပိုင်တွေအရေးပေါ်ဆွေးနွေးခဲ့ကြပြီးအ мян ဆုံးနေရပြန်နိုင်အောင်စီစဉ်ဖို့သဘောတူညီချက်ရခဲ့တယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။အခုကတော့ညီလေးကနောက်ဆုံးရဆိုလို့ရှိရင်တော့သူတို့ကိုဟိုပါပေါ့ပမာဘက်ကနေအဓိကဒီဘက်ကလည်းမေးရပေါ့နော်ပမာဘက်ကဘယ်လိုလုပ်မှာလဲပေါ့ဒီသူတို့ပြည်သူတွေကပြောပေါ့နော်အဲ့ကကြတော့ပမာဘက်ကအခုကရက်ခံတယ်ဒီလူတွေသမခံမဟုတ်တော့အတုတ်လိုက်ပေါ့နော်ခွဲပြီးတော့ဘယ်နှယောက်ပေါ့အဲ့အဲ့လိုလဲဟိုအစီအလဲကြမ်းနဲ့အဲ့လိုလက်ခံတယ်သူပြောတယ်အဲ့ဒါကိုဘယ်နည်းနဲ့စာပြီးတော့လုပ်မလဲဆိုအ мян ဆုံးတော့လုပ်မလို့ပြောတယ်ဒါပေမဲ့ page ကြောင်တော့ဟိုဒါပါတော့ဥမာမလက်ခံဆိုလို့ရှိရင်ဟာဘယ်နှယောက်လက်ခံရပြီဒီဘက်ကတော့ဘယ်နှယောက်လက်ခံရပြီအဲ့ဒါကိုဒီတော့တန်ရာကြီးကိုဆက်ဆက်ပြီးတော့အဲ့တော့ဆောင်ရမှာပေါ့နော်ဒီဘက်ကနေအာဒီလိုကတော့ခင်နဲ့ကျွန်တော်ရနောင်ခင်ကဆက်တွေ့ပြီးတော့လုပ်မယ်လို့ပြောတယ
်မကြသေးခင်ရက်ပိုင်းကပဲထိုင်းနိုင်ငံတောင်ပိုင်းစုရထာနီခရိုင်ကလူဝင်မှုကြီးကြပ်ရေးအချုပ်ထောက်မှာလဲလူရဲစေပေမဲ့နေရပြန်ခွင့်မရသေးတဲ့မြန်မာမိန်းကလေးတဦးဟာရဲရရှိတဦးရဲ့အာဓမပြုကျင့်တာကိုခံခဲ့ရတာကြောင့်မြန်မာတန်ယုံတာဝန်ရှိသူတွေကအကူအညီပေးနေကြပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ83ယောက်နဲ့ကူးစက်သူ 13,500 လောက်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂကူးစက်မှုတွေတကြောပြန်ပေါ်ပေါက်နေတာကြောင့်နေဆက်ဝင်ထွက်သွားလာမှုတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။